Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်မြမေလ22ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ51တို့အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ရသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာ။ဒီကနေ့မှာအစီအစဉ်မူအဖြစ်နဲ့ကျွန်တော်ဇောင်းဝန်းလိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့အတွက်သောရရှင်တို့နားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဂျပန်နိုင်ငံကိုရောက်သွားပါပြီဟိုနေ့ကအမေရိကန်မှာလျှက်စစ်ကားထုတ်မဲ့စက်ရုံတိဆောက်မယ်လို့ပြောပါတယ်ဩစတြေးလျဝန်ကြီးချုပ်အသစ်ကွတ်ထိတ်သီးဆွေးနွေးပွဲတက်မယ်လို့ပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ကျွန်တော်မြန်မာနိုင်ငံနဲ့ညီပြီးတော့ထိုင်းနိုင်ငံပဲထဲကိုဝင်ရောက်လာလို့ပေါ့လေအထောက်ထားမယ်လို့ဖန်ဆီးခံရတာဒီ၄ရက်အတွင်းမှာ
ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုဥစွာနားဆင်ကြရမှာပါ။အဲဒီနောက်မှာတော့မကြာသေးခင်ကကျင်းပသွားခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်မြန်မာရေးတုံ့တက်သူတွေရဲ့အမြင်သဘောထားတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မပေးစာကန္တသတင်းတွေကသုတအစီအစဉ်နဲ့ထူးခြားစံပြသတင်းများကိုတင်ဆက်ပေးသွားကြမှာပါဒါတွေမတင်ဆက်ခင်အခုအရင်ဆုံးကတော့တင်းငွေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုရနိုင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
အာရှခီးစဉ်ဒုတိယခီးတစ်ထောက်ဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံကိုဒီကနေ့တင်းငွေနေ့မှာရောက်ရှိသွားပါတယ်တောင်ကိုရီးယားနိုင်ငံကနေဂျပန်နိုင်ငံတိုချိုမြို့အပြင်ကယိုကိုဒါလီဒါစခန်းကိုရောက်ရှိခဲ့တာဖြစ်ပါတယ်။မနက်ဖြန်တင်းလာနေမှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာနဲ့ဂျပန်ပြည်တို့ကိုသမ္မတဘိုင်ဒန်ကတွေ့ဆုံမှာဖြစ်ပါတယ်။အင်ကာနေမှာတော့ Quad လို့တည်ကြတဲ့ Australia, India, Japan တို့နဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်မှာပါ။ဒီခီးစဉ်ဟာသမ္မတဖြစ်ပြီးတဲ့နောက်ဂျိုးဘိုင်ဒန်ရဲ့ပထမပူးဆုံးအာရှခီးစဉ်လည်းဖြစ်ပါတယ်။ဒီခီးစဉ်မှာမြောက်ကိုရီးယားကနျူကလ িয়ার စွမ်းရည်ရှိတဲ့ဒုံးကျည်ဓာတ်မဟုတ်ဘုံးကိုစမ်းသပ်ပြလိမ့်မလားလို့အမေရိကန်တာဝန်ရှိသူတွေကစိုးရိမ်နေကြပါတယ်အထူးသဖြင့်သမ္မတဘိုင်ဒန်တောင်ကိုရီးယားရောက်နေတော့အဲဒီလိုစမ်းသပ်မှုဖြစ်ပေါ်လာမလားလို့ပူပန်ခဲ့ကြပေမဲ့မဖြစ်ခဲ့ပါဘူးဒါပေမဲ့ချိန်ချောက်မှုကတော့ရှိနေသေးပါပဲလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကသတင်းတောက်တွေကိုပြောပါတယ်တကယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်းကရိုးသားမယ်ဆိုရင်တွေ့ဆုံဖို့ပြင်ဆင်ထားပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောင်ကိုရီးယားနိုင်ငံခရီးမှာပြောခဲ့ပါတယ်ဒါပေမဲ့မြောက်ကိုရီးယားကတော့တုံ့ပြန်မှုမရှိဘဲကိုဗစ်ကပ်နဲ့ပတ်သက်လို့အကူအညီပေးမယ်ကန့်လန့်ခဲ့တာတွေကိုလည်းပြည်လူပြုထားခဲ့ပါတယ်။အဆင့်1တောင်မရောက်သေးပါဘူးလို့အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျိတ်ဆူလီဗန်ကသတင်းတောက်တွေကိုပြောခဲ့ပြီးသမ္မတဘိုင်ဒန်ကတော့စကလုံးတစ်လုံးပဲပြောစရာရှိပါတယ်လို့ဆိုပါတယ်။အဲ့ဒီစကလုံးကတော့ Hello ပဲဖြစ်ပါတယ်လို့ပြောပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့3ရက်ကြာတောင်ကိုရီးယားနိုင်ငံခရီးစဉ်မှာဟွန်ဒေးကုမ္ပဏီကအမေရိကန်နိုင်ငံမှာ10ဘီလီယံတန်ဖိုးရှိမဲ့တက်စစ်ကားထုတ်လုပ်ရေးနဲ့အဲ့ဒီလုပ်ငန်းဆက်နွယ်တဲ့ဤပညာပိုင်းဆိုင်ရာနယ်ပယ်တွေမှာယင်းနီမြုပ်နှံဖို့သဘောတူလိုက်ပါတယ်။ဟွန်ဒေးကုမ္ပဏီဟာအမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်မှာဒေါ်လာ 5.5 ဘီလီယံတန်ဖိုးရှိတက်စစ်ကားဆက်ယုံနဲ့ဘက်ထရီဆက်ယုံကိုတည်မှာဖြစ်ပါတယ်။နောက်ထပ် 5 ဘီလီယံကိုတော့အလိုလျောက်မောင်းနိုင်တဲ့ကားတွေနဲ့တခြား AI လို့အတူသိကြတဲ့ညာရီတို့ဆိုင်ရာနီးပညာလုပ်ငန်းတွေမှာယင်းနီးမြုပ်နှံမှာဖြစ်တယ်လို့ဟွန်ဒေးကုမ္ပဏီရဲ့အလုံးမှုဆောင်အရာရှိယူဆန်ချန်ကသမ္မတဘိုင်ဒန်နဲ့အတူကြေညာခဲ့ပါတယ်။ရက်စစ်ကားတွေဟာကျွန်တော်တို့ရာသီဥတုဆိုင်ရာကြီးမန်းချက်တွေအတွက်ကောင်းပါတယ်။အလုပ်တွေအတွက်လည်းကောင်းပါတယ်။စီးပွားရေးလုပ်ငန်းတွေအတွက်လည်းကောင်းပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဟွန်ဒေးရက်စစ်ကားဆက်ယုံဟာအလုပ်သမား 8,100 ခန့်ထားမှာဖြစ်ပြီးတစ်နှစ်ကိုကား3သိန်းထုတ်လုပ်မှာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်အလာဘဲလ်မြို့မှာနောက်နှစ်အစောပိုင်းမှာစတင်တည်ဆောက်မှာဖြစ်ပြီး2025မှာစတင်ထုတ်လုပ်နိုင်မှာဖြစ်ပါတယ်။အမေရိကန်မှာယင်းနှိမ့်မြုပ်နှံတဲ့တောင်ကိုရီးယားကုမ္ပဏီတွေဟာသမ္မတအဖွဲ့ဝင်အလုပ်သမားတွေကိုခန့်ထားတဲ့လို့လည်းသမ္မတဂျိုးဘိုင်ဒန်ကတောင်ကိုရီးယားက Samsung ကုမ္ပဏီကိုတွားရောက်ဆင်မှာတိုက်တွန်းခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒီလိုခန့်ထားဖို့ကတော့ကုမ္ပဏီတွေဘက်ကဘာကတိကပွက်မှပေးထားတာမရှိပါဘူး။ယူကရိန်းလွတ်တော်မှာတော့ပိုလန်သမ္မတအန်ဒရေဒူဒါကအ တနင်္ဂနွေနေ့မှာမိန်ကွန်းပြောခြင်းအပြင်ရုရှားရဲ့ကျူးကျော်စစ်စားခဲ့ပြီးတဲ့နောက်လွှတ်တော်မှာစကားပြောတဲ့ပထမဦးဆုံးသောနိုင်ငံခြားကောင်ဆောင်ဖြစ်လာခဲ့ပါတယ်။ပိုလန်နိုင်ငံဟာယူကရိန်းဒုက္ခသည်နှစ်သန်းကျော်ကိုလက်ခံထားပါတယ်။ရုရှားနဲ့အပြစ်ခတ်ရဆက်ရေးသဘောတူညီချက်မရှိသလိုဘာမှလိုက်လျောတာလည်းမရှိပါဘူးလို့ယူကရိန်းရဲ့ညှိနှိုင်းရေးကောင်ဆောင်ကစနေနေ့ကပြောပါတယ်။ရု ဘူးအချိန်တချို့ခဏတာရန်နားလိုက်တာပဲဖြစ်မှာပါလို့မိတ်ဟဲလိုပိုလိုယက်ကပြောပါတယ်သူဟာတံပရဗိုလိုဒီမဇယ်လန်စကီရဲ့အချံပေးတယောက်လည်းဖြစ်ပါတယ်မကြာမီကအမေရိကန်ကာကွယ်ရေးဝန်ကြီးရိုက်အော့စတင်နဲ့အီတလီဝန်ကြီးချုပ်မာရီယိုဒရဂီတို့ကအပြစ်ခတ်ရဆက်ရေးလုပ်ဖို့တောင်းဆိုလိုက်တာနဲ့ပတ်သက်ပြီးယူကရိန်းရဲ့စိတ်ဆက်ညီနရေးမှုကအခုလိုပြောလိုက်တာဖြစ်ပါတယ်။ယူကရိန်းရဲ့ဒွန်ဘတ်ဒေသမှာလူဟက်စ်နဲ့ဒိုနက်စ်နယ်နှစ်ခုပါရှိပါတယ်။ခရိုင်းမီးယားကျွန်းဆက်ကိုရုရှားက2014ခုနှစ်မှာသိမ်းပိုက်လိုက်ပြီးကတည်းကအဲဒီနယ်နဲ့နဲ့မှာခွဲထွက်ရေးသမားတွေကယူကရိန်းစစ်တပ်ကိုစတင်တိုက်ခိုက်လာခဲ့တာပါ။ဒွန်ဘတ်ဒေသအခြေအနေကအလွတ်အလွန်ကိုခက်ခဲလာပါတယ်လို့စနေနေ့ညမင်ကုန်းမှာတမ်ပရဇယ်လန်စကီကပြောပါတယ်။အောင်ပွဲကခက်ခဲပါလိမ့်မယ်။တိုက်ပွဲထဲမှာသွေးထွက်တန်ယူတွေကြီးမားပါမယ်။ဒါပေမဲ့အဆုံးသတ်ဟာတန်တမာရေးအရာပဲဖြစ်လာလိမ့်မယ်လို့သူယုံကြည်တဲ့အကြောင်းတမ်ပရဇယ်လန်စကီကတောက်ကြနေတုန်းကလည်းပြောခဲ့ပါတယ်။အော်စတြေးလျရဲ့မူဝါဒအပြောင်းလဲပေကိုပြောဖို့ဂျပန်နိုင်ငံမှာကျင်းပမဲ့ Quad Call လေးနိုင်ငံထိပ်သီးအစည်းအဝေးကိုတက်ရောက်မဲ့အစီအစဉ်ရှိတယ်လို့အသက်တက်လာမဲ့ဝန်ကြီးချုပ်အန်တိုနီအယ်ဘနစ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။လေးနိုင်ငံအဖွဲ့မှအမေရိကန်၊အိန္ဒိယ၊ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ပါဝင်ကြပါတယ်။လေးနိုင်ငံခေါင်းဆောင်တွေရဲ့စီဝေးကဩစတြေးလျရဲ့လုံးဝဦးစားပေးဖြစ်ပါတယ်။အစိုးရအပြောင်းလဲသတင်းစကားကိုကမ္ဘာ့ဒီစီဝေးကတဆင့်ပါနိုင်ပါတယ်။မူဝါဒအပြောင်းလဲတချို့ရှိပါမယ်။အထူးသဖြင့်ရာသီဥတုအပြောင်းလဲနဲ့ပတ်သက်ပြီးကမ္ဘာနဲ့ဘလို့အလုပ်လုပ်မယ်ဆိုတဲ့ကျွန်တော်တို့ရဲ့မူဝါဒဖြစ်ပါတယ်လို့စစ်နီမျိုးကကော်ဖီဆိုင်တစ်ဆိုင်မှာလွတ်တော်အမတ်တွေသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံ kait သတင်းတော့တွေကိုဝန်ကြီးချုပ်အသိကပြောလိုက်ပါတယ်မနက်ဖြန်တနင်္လာနေ့မှာသူ့အပါဝင်လေးပါပါတီရဲ့အစိုးရအဖွဲ့ဝင်၅ယောက်ကကြမ်းတက်စာချိန်ဆကြမှာဖြစ်ကြောင်းမစ္စတာအက်တော်နီအယ်ဘနစ်ကပြောပါတယ်
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19ကီလိုဟတ်တင်ငါးလင်းငါတုံညာလိုင်းတိုမီတာ25ကီလိုဟတ်11803ညာလိုင်းတိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကီလိုဟတ်တင်ငါးတို့တွင်ပြနေပါလိမ့်ရှင
်တနင်္ဂနွေနေ့ညာပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ခြေညာပြီးတော့မှာဖြစ်ပါတယ်ကမ္ဘာတစ်ပတ်မှာ monkey pox လို့ခေါ်တဲ့နောက်ကနေကူးစက်တဲ့ကြောင်ရောဂါတွေပိုပြီးတော့ဖြစ်များလာနိုင်မယ်လို့ခန့်မှန်းကြောင်းကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။မနေ့စနေနေ့ကအထိ WHO အဖွဲ့ဝင်နိုင်ငံတွေကဒီရောဂါဖြစ်လိမ့်မရှိတဲ့နိုင်ငံ12နိုင်ငံမှာဒီရောဂါဖြစ်နေတဲ့သူ92ယောက်နဲ့ရောဂါဖြစ်နေတယ်လို့သံသယရှိသူ28ယောက်ရှိတယ်လို့ WHO ကပြောပါတယ်။နိုင်ငံတွေအတွက်ဒီရောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်ဘယ်လိုထိန်းချုပ်ရမလဲဆိုတာကိုနောက်ထပ်လမ်းညွှန်မှုတွေနဲ့အကြံပြုချက်တွေကိုလာမယ့်ရက်ပိုင်းတွေအတွင်းမှာထုတ်ပြန်သွားမယ်လို့လည်း WHO ကပြောပါတယ်။ရရှိထားတဲ့သတင်းအချက်အလက်တွေကတော့ယောဂလက္ခဏာပြတဲ့သူတွေနဲ့လူချင်းအနီးကပ်ထိတွေ့ဆက်ဆံမှုရှိတဲ့သူတွေကြားလူချင်းချင်းကူးစက်မှုတွေရှိတယ်လို့ဖော်ပြနေကြောင်း WHO ကပြောပါတယ်။မြောက်ကနေကူးစက်တဲ့ကြောင်ယောဂဟာပုံမှန်အားဖြင့်တော့ယောဂသိပ်ပြင်းထန်နေမှရှိပဲအာဖရိကအနောက်ပိုင်းနဲ့အလယ်ပိုင်းနိုင်ငံဒေသတွေမှာဖြစ်လေရှိတာပါ။ဒီယောဂဟာအနီးကပ်နေထိုင်သူတွေကြားမှာကူးစက်တတ်တာကြောင့်ဒီကြခွဲနေတာတွေနဲ့တကူရေးပတ်ဝန်းကျင်သက်ရှင်းမှုလှုပ်ခြင်းအဖြစ်ယောဂါကိုအတော်လေးအလွယ်တကူထိန်းချုပ်နိုင်တာဖြစ်ပါတယ်။အခုလောလောဆယ်ကူးစက်မှုတွေဖြစ်နေပုံရတာကတော့လိန်ကနေတဆင့်ကူးစက်ပုံရတယ်လို့ WHO ရဲ့ကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူ David Heyman က Rider သတင်းဌာနကိုပြောပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာ10နိဗာကာလအတွင်းပထမဆုံးအကြိမ်ဖြစ်တဲ့နေ့စဉ်အဖျားယောဂါဖြစ်သူဦးရေဟာ2သိန်းအောက်ကိုကျဆင်းခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာကပြောလိုက်ပါတယ်။မြောက်ကိုရီးယားမှာပထမဆုံးအကြိမ်အတည်ပြုထားတဲ့ COVID-19 ရောဂါကူးစက်မှုကိုထိန်းချုပ်ဖို့လှုပ်ဆောင်ခဲ့ပြီးတဲ့နောက်အကောင့်ဘက်ကဦးတည်နေတယ်လို့မြောက်ကိုရီးယားဘက်ကပြောပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့က COVID-19 ကျရောက်တယ်လို့ကြေညာလိုက်တဲ့အတွက်ကာကွယ်ဆေးတွေ၊ကျန်းမာရေးအခြေခံစောင့်အုံတွေအလုံးလောက်မရှိတာနဲ့သာနေရိတ်ခါပြဿနာကြုံရလာနိုင်ရည်ကြောင့်မြောက်ကိုရီးယားအတွက်စိုးရိမ်မှုတွေတိုးလာခဲ့ပါတယ်။ မြောက်ကိုရီးယားနိုင်ငံဟာပြည်ပကအကူအညီကိုလက်မခံသလိုနယ်စပ်ကိုပိတ်ပြီးတရားဝင်စည်းရင်းစရာတွေနဲ့ပတ်သက်ပြီးတရားအတည်ပြုနိုင်ဖို့အတွက်ကိုလည်းခွင့်မပြုပါဘူး။သိရသလောက်တော့မြောက်ကိုရီးယားနိုင်ငံမှာကိုဗစ်စမ်းသပ်တဲ့ကိရိယာတွေအလုံးလောက်မရှိတဲ့အတွက်ဗိုင်းရပ်စ်ကူးစက်သူဦးရေစုစုပေါင်းဘလောက်ရှိလဲဆိုတာကိုအတည်မပြုနိုင်ပဲမြောက်ကိုရီးယားအာဏာပိုင်တွေဟာအဲ့ဒီအစားအပြားလက္ခဏာရှိသူဘလောက်ရှိတယ်လို့ပြောနေတဲ့အတွက်ကိုဗစ်ရောဂါဘလောက်အတိုင်းအတာအထိဖြစ်တယ်ဆိုတာပြောဖို့ခက်တယ်လို့ကြောင်းကျင်သူတွေကပြောပါတယ်ဒီနေ့မှာတော့နောက်ထပ်အဖျားယောဂလက္ခဏာရှိသူ 38,600 နဲ့သေဆုံးသူ2ဦးရှိတယ်လို့အစိုးရပိုင်း KCNA သတင်းကပြောပါရယ်ဖျားနာတဲ့သူ 1.6 သန်းနဲ့က 2 သန်းကျော်ပြန်နေကောင်းနေပြီးတော့သေဆုံးသူ68ယောက်ရှိတယ်လို့လည်း KCNA သတင်းကပြောပါရယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံကထိတ်တန်းသတင်းရုပ်သံလိုင်းတွေကမြို့သမီးသတင်းတင်ဆက်သူတွေဟာဒီနေ့တနင်္ဂနွေနေ့မှာတော့သူတို့ရဲ့မျက်နှာတွေကိုဖုံးပြီးတော့သတင်းတင်ဆက်ခဲ့ကြပါရယ်မျိုးသမီးသတင်းကြီးညာသူတွေအနေနဲ့ရုပ်သံကနေသတင်းတွေတင်ဆက်တဲ့အခါမှာမျက်နှာကိုဖုံးထားဖို့တာလီဘန်တွေဘက်ကမိတ်ထုတ်ခတ်တာကိုမလိုက်နာဘဲအာခံပြီးတရက်အကြာမှာတော့အခုလိုပြန်ပြီးတော့မျက်နှာတွေကိုဖုံးလိုက်တာဖြစ်ပါတယ်။တာလီဘန်တွေဟာမနစ်ကအာဏာရခြင်းကစပြီးတော့လူမှုအသိုင်းအဝိုင်းပေါ်မှာကန့်သတ်ချက်တွေတော်များများချမှတ်ခဲ့ပြီးတော့အိမ်တဲကအများစုကတော့အမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့အစ္စလာမ်ဘာသာရဲ့တင်းကျပ်တဲ့စီကတ်တွေကိုလိုက်နာဖို့အဓိကအလေးပေးခဲ့တာဖြစ်ပါတယ်။အခုလာစောပိုင်းကတော့အာဖဂန်ရဲ့ဘာသာရေးကောင်းဆောင်ဟစ်ဘတူလာအခွန်ဇာဒါကအမျိုးသမီးတွေအနေနဲ့အများပြည်သူမြင်ကွင်းမှာမျက်နှာပါဝင်တကိုယ်လုံးကိုအပြစ်ကထားဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။အာဖဂန်ဆိုရဝန်ကြီးဌာနကလည်းအမျိုးသမီးသတင်းကြီးညာသူတွေအနေနဲ့ဒီအမိန့်ကိုနိုင်တာဖို့အမိန့်ထုတ်ခဲ့ပါတယ်။ဒါပေမဲ့အမျိုးသမီးသတင်းကြီးညာသူတွေကတော့မနေ့ကအဲ့ဒီအမိန့်ကိုမလိုက်နာဘဲသတင်းကြီးညာတွေရဲ့အချိန်မှာသူတို့ရဲ့မျက်နှာတွေကိုမကာဘဲကြီးညာခဲ့ပြီးဒီကနေ့မှာတော့ပြန်ပြီးတော့ကာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ပြင်းထန်တိုက်စစ်မှုကီလီယန်အမ်ဘာပေဟာ PSG တင်းနဲ့စာချုပ်သက်တမ်းတိုးပြီးတော့အသင်းမှာဆက်နေသွားဖို့သဘောတူလိုက်ပါပြီ။အမ်ဘာပေကိုလာမယ့် 2025 ခုနှစ်အထိစာချုပ်သက်တမ်းထပ်တိုးလိုက်တယ်လို့ PSG တင်းကလည်းမနေ့စနေနေ့ကကြေညာပါရယ်။အမ်ဘာပေကလည်းသူ့အနေနဲ့ PSG နဲ့စာချုပ်သက်တမ်းထပ်တိုးဖို့ရွေးချယ်လိုက်ပြီးအဲ့ဒီအတွက်လည်းဝမ်းသာကြောင်းသူ့အနေနဲ့သူမွေးဖွားကြီးပြင်းခဲ့တဲ့ပြင်သစ်နိုင်ငံမှာဘောလုံးဆက်ကစားမှာဖြစ်တဲ့အတွက်ဝမ်းသာတယ်လို့လည်းဆက်ပြောပါရယ်။ဒီမတိုင်ငယ်စောပိုင်းလုံးကတော့ Real Madrid အသင်းကသူ့ကိုခေါ်ဖို့အတွက်ပြင်မှတ်ထားနေတာဖြစ်ပြီး Mbappe ကလည်းသူ့အနေနဲ့ Real Madrid မှာတစ်ချိန်ချင်းကစားကျင်တယ်ဆိုပြီးတော့ပြောထားဘူးပါတယ်။ဒါပေမဲ့အခုလို PSG နဲ့စာချုပ်သက်တမ်းတိုးလိုက်တဲ့အတွက် Real Madrid ကိုပြောင်းမယ်လို့စောပိုင်းကသတင်းထွက်နေတာကြီးလဲအခုခါမှအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်။နောက်ထပ်အောက်သားသတင်းတစ်ခုမှာတော့ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှအောက်သားပြိုင်ပွဲမြို့သားဘောလုံးပွဲတတိယနေရာလူပွဲမှာတော့ Indonesia ကမလေးရှားကို Penalty နဲ့နိုင်ပြီးတော့တတိယရသွားပါတယ်မိနစ်90မှာတစ်ဖက်တစ်ကိုယ်စီတည်ကြနေတာကြောင့်ပယ်နယ်တီခံကြတာမှာအင်ဒိုနီးရှားကမလေးရှားကို4-3နဲ့နိုင်ပြီးတော့တတိယရသွားတာဖြစ်ပါတယ်ခင်ဗျာ
တင်းငွေနေနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုရနိုင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာဗီယိုအမေရိကန်အတန်းကနေတင်းငွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါအခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ထိုင်းနိုင်ငံအတွင်းမြန်မာရွှေပြောင်းအလုပ်သမားတွေအဖမ်းခံရတဲ့သတင်းနဲ့ဆက်ပါမယ်။ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့မှာအလုပ်ကင်ရှာဖွေလိုကြတဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်တွေကတဆင့်အခုရက်ပိုင်းနေ့စဉ်အစုလိုက်အပြုံလိုက်ဝင်လာနေကြဆဲဖြစ်ပြီးထိုင်းနိုင်ငံတဲကပြည်နယ်၄ခုမှာ၄ရက်အတွင်းမြန်မာ900နီးပါးဖမ်းဆီးခံခဲ့ကြရပါတယ်။ဒီအကြောင်း VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံတဲကိုအလုတ်ကင်ရှာဖွေဖို့လာကြတဲ့မြန်မာတွေနဲ့ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံအထိသွားပြီးအလုတ်လုတ်ကင်ကြမဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်တွေကနေအဆက်မပြတ်ဝင်ရောက်လာနေဆဲဖြစ်ပြီးမေလ19ရက်နေ့ကနေ22ရက်နေ့အထိ၄ရက်အတွင်းမြန်မာနိုင်ငံသား900နီးပါးအဖမ်းခံရကြောင်းရောင်ကြီးဥလုသမားအဖွဲ့ကအလုတ်သမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ
်။တို့မြန်မာနိုင်ငံနဲ့ညီကြထိုင်းနိုင်ငံပဲတဲကိုဝင်ရောက်လာလို့ပေါ့လေအထောက်ထားမဲ့လို့ဖက်စီခံရတာဒီ၄ရက်အတွင်းမှာ900နီးပါးလောက်ရှိတယ်ပေါ့ဒါကျွန်တော်တို့ဒီစနေ့မှာဆိုလို့ရှိရင်မဲဆိုင်ဘက်မှာတစ်နေ့ရောက်ဖမ်းခံရရှိတယ်မနေ့ကတော့မြောက်ဝီဘက်ကနေလာပြီးတော့ထိုင်းနိုင်ငံကမ်ပက်ပစ်ဖျံတွေကိုဝင်လာတဲ့မြန်မာ35ယောက်ဖမ်းခံရရှိတယ်ဒီမေလ20ရက်နေ့ကပဲကချမပူရီနဲ့ပရာကျွတ်ဖျံတံပီနယ်ထဲမှာ294ယောက်ဖမ်းမိပါတယ်အာဒီမေလ19ရက်နေ့ကပဲမောတော်ပရာကျွတ်နယ်စပ်မှာမလေးချောင်းကိုခွင်းရမယ်မြန်မာ359ယောက်ဖမ်းဆီးတာလေကျွန်တော်ခံရလာပြီးသိရှိရပါတယ်အဲဒါကြောင့်မလို့၄ရက်အတွင်းမှာထိုင်းနိုင်ငံလေးကိုဝင်ရောက်တဲ့
เออลูกคนยานีบ้าเราบุข้างกันดูเบลูยาบาร์เลยเดี๋ยวเขาจะมาพันสิขยันเลยมีมารีฮะลูกของกูเนี่ยป่วยซาริโกอาการเจ็บเวียนมีอาพยาบีมีมาปีมาเอเนชันเนี่ยยาวชาเป่าหน้าดารีเนี่ยตัวมีอาสาเปียบีงูเชี่ยลากระจายตัวเรียนยาบาร์เลยอาคุโซยลูกป่วยซาริโกเปียเลยงูเจี๊ยกมีมาจังเวียนเสด็งงานเนี่ยสักคนหนึ่งเนี่ยยิมยาเลยทายบังวิตาต้าคนหนึ่งทางงานเนี่ยต้องต้องเล่าที่
เบบีลากันจ้าลูเล่อุโมจกาสุวาเลยเออกูจะดีดีเนี่ยอาจจะรู้ดีอย่างนี้เบียวพระจีมีเดตุลีกูเกิดดีเนี่ยพระจีมีเดชิบาลุตมาลีกูมีเนี่ยข้าจ้าเนี่ยอาลีกงจ้าสิกาเลยอาต้องคนท้องนี่เบียวต้องท้องจิ๋วอาลีกงจ้าลาลีกูเป็นต้องท้องจิ๋วกงจ้าลาลูเปียเลยสุดยอดเราคุ้มใจจริงเลยคุ้มอาลีนท้องเนี่ยนี่สิเนี่ยคุ้มเนี่ยเมล่า
เทมาเลยจะได้สุดด้วยพันแค่ไหนผู้ใหญ่ไปด้วยมาต้องคนยังรู้ว่าเราพันแค่ไหนสุดหรอสุดเลยเดี๋ยวนี้ก็สบายเงาหนีดีเลยดูดูเจ้าลุยยาวเลยเด้อปีเกเรนี่นัทเท่านัทเสร็จจะคุณเทมาเท่าท่าแม่นายงานจ้าลุตมาเท่าต้องจ่อพันแค่ยังเลยสุบีเชฟยังลุตมาเยี่ยสองยันดีเลยพอดีกาสุบาร์เลยดีเทมาร้องยามานายงานดาริกาอเมียจงพิบาร์เลยนัทเท่านัทเสร็จจะคุณเนี่ยนิสากันนี่เมล่าอธิโร ยามาเชื่อเรื่องลูกตมาแต่ตั้งเวลาพันแค่ไหนอะไรท่านนั่งมาคุยกับยูกาทิ้งชั่วโมงเดียวไปวันนี้จะดีได้กันนี่ลูกของกูดูเรนเนี่ยแต่ยามมองวิญญาณลาดูรีกูที่นี่จะเจอสิ่งพวกเนี่ยลงจากยี่ตาพ่อเรนนี่เนี่ยจะดีมาปูโมกินเลยสิ่งพวกเรื่องเล่าจ้าบ่ท่านสุยากาปีนี้ที่ดีก็โอชอยมุรีกูฟีบวายลาเรก้าหนุ่มจ้าท่าราจ้าพันสิ่งเรื่องกูจะได้ลงนี่ได้เลยพี่ป่าเลยเช่น
มาเอ๋มาตรีนไปปุ๊กเอร์ว่าขมิ้นตอนนี้เราคุณอาศัยในจาระก็รอพี่มีมาบ้านสิสิที่นี่เงินนี่ยาบ้านทุเรียนจะดีใช่ปะเลยคุณสบิร์ตมาจ้าดึงเงินจิมบากเร่อเมริกันอาเซียนที่ที่ซูเปอร์ปอตุงตะเช็คกุลเลติมจ้าไปบ้างไหมอเมริกันพี่น้องสู้วอชิงตันดีซีมีมันเนี่ยจ้าจิมบากเร่อเมริกันอาเซียนที่ที่ซูเปอร์มาเนี่ยมาเอ๋สูนุ่ยพี่สมุนเนี่ยปัตตุลูบิดตัวบอสังจูจูจ้าเรตุรีชิดลูวิกา ซีอูเบกันเนี่ยมีมาสิ่งสิ่งปอที่จะพิจารณาเรื่องยืมมือชั้นมาส่งยามสิ่งสิ่งที่ดีทั่วไปมาแล้วปอเอามือเอามีอาทิตย์ดูเรื่องสิบอะไรเมื่อการอาเซียนที่ที่ซีอูเบกันปอต้องพิจารณาสมุนิโกสุจิติมจับไปตัวมาไหมครับวอชิงตันดีซีมีมาเมื่อสัปดาห์นี้กันเนี่ยสัตว์ตัวนี้ที่จิมบากเร่ที่อเมริกันอาเซียนที่ที่ซีอูเบกันปีนี้มาในงานตัวจำเป็นแต่ขึ้นมือเช็คชิ้นยาสั่งไปในงานอีกจินดาร์ลูเบโว เช่นนักสืบคนเช่าป้าพูดด้วยจริงๆจะมาเนี่ยมาอีเนี่ยปัตเตอร์โลเทตุนพบยากเกี่ยวกันเนี่ยท่านเป็นเลขชิจูเนียร์เนี่ยมีมาในงานเนี่ยจัดเตะเช่นนี้เรียบมาเลยลุงมีส่วนยังเนี่ยที่จัดเตะกุญแจสว่าพี่ทุนเนี่ยบอกอาเซียนทุกโคจรเลิกาตเซนอาเซียนยังจูบันเนี่ยมูอปอมาเท่ากันอาเบเร่ลุเล่อเมริกันเนี่ยอาเซียนกังซอนเนี่ยจริงๆจะมาพบยากเกี่ยวกันเนี่ย ยามาสิ่งสิบเก้าเราดีพูดถึงทุกอย่างจะไปอภัยนั่งเช้ามาพบยาทะเลยามาอีกิสาฮะอาเซียนเบรนยังโอชูพ่อยาวเดสุบีพิมพ์ท่านนักการก็เข้าไปเลยยามาอีเนี่ยพัตเตอร์โลอเมริกันพิรันซูเย่ยัดที่สัญญาหมู่ปอจีน่าอายามุชิเรโลอันยูจีจากอาลามยูตันยูเย่สุยาเออาเซียนสัญญาทุตามาจีอุโบลาเดงาวิโอเอโกพิอวาร์เลยดีนี่ละกันมาทุกปอลาเจติมาโรนับไปตั้งแต่เลย เชื่อมาเพื่อไปเลยเมื่อการพิจารณาสุขภาพเราจำนวนมีมาในงานยี่เนี่ยพัฒน์ลุมีเรื่องท้าวขังเกเรในงานตะคุบเชิดตาเนี่ยนี้จำนวนมีมาปีดูรีเย่ในอุตอลันยี่ตะคุบลงหมดตัวละก้องจำนวนดีสิ่งสิ่งสั่งเชียร์ยี่อาจูอาลงยี่สังเวชเชติโกที่มาพิจารณาเนี่ยแต่สับปีดอที่ยังยังใครไงมามาชีเดสเราตัดที่พิจารณาเพื่อพิจารณาจำนวนต้องตามมาเพื่อไป
อาเซียนพูดในนี้ก็รอพูดสิบองยาพูดวันนั้นแต่ในงานยี่เอเยกิสาริโกจะเป็นตาตาเว็บบันพิจารณาเรื่องที่ลาบุเขียนในลูเล่อุโบลาติงาตงตาบาร์เลยอาเซียนชาติยาดีเป็นคอนเซนแซสเชื่อมาตาเลียยี่จีเดสมชัดเชติคู่กูเชื่อมันในเมตามุลเลชีเชื่อมันทาร์เดสมชัดเชติโกเป็นเส้นในเมสุเรกาจาร์อาเซียนเต็มยาเบกการ์จันรูมียาจีเอเยนงเดียมันมีอลิงเกตุลู มีอะไรทาร์อะไรไม่ใช่บ้างคุณแม่ว่าจะเอาเนื้อสัตว์ตัวเย่พูดสิบองฟังยาอันนี้จะดีกว่าไม่เป็นเส้นเดียดมีอาการลับปลุกน่าจะนรู้เลชีดบัวรากวยพยาบีโรยัดดีนี่เป็นเมลุเต็มพูดนี่เนี่ยสับปีโรยัดดีเจนยาเรตบัวราเรียกเอาอาเซียนนี่เนี่ยเราไปดมมาจัดตาเดตีจ้าปีโรเลตุยที่ยาวในเดสมชัดเชมิโกเชื่อมันสังเวยตอนในเมลุจันรู้มีอะไรบ้าง
HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးတူဦးဖြစ်ပါတယ်။သူကဒီထိပ်သီး CEO ဘက်ကနေမြမအရေးနဲ့ပတ်သက်လို့တိုးတက်မှုရှိလာစေမယ့်ဆုံးဖြတ်ချက်မျိုးမချနိုင်ခဲ့ဘူးလို့ပြောပါတယ်။
I think the US ASEAN summit did very little to move the ball forward on the Burma situation. But the
situation is not going to be able to do it. Unfortunately, the ASEAN chairman of 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 the အာဆီယံအထူးကိုယ်စားလှယ်ရဲ့အခမ်းကဏ္ဍဆက်ပြီးရှိနေဖို့အတွက်ဒီထိပ်သီးအစည်းအဝေးမှာအမေရိကန်ကအာဆီယံကိုထပ်မံထောက်ခံပေးလိုက်ပါတယ်။ဒါပေမဲ့ခက်တာကဓာရီလှုပ်ဆောင်လာဖို့အတွက်ဖိအားပေးလှုပ်ဆောင်တဲ့အချက်တော့မတွေ့ရပါဘူး
။အထူးသဖြင့်တော့အာဆီယံနဲ့စစ်ကောင်စီအကြီးအကဲအကြသဘောတူညီမှုရရှိထားတဲ့အာဆီယံမူပေါင်း၅ချက်ကိုစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်နေတယ်ဆိုတဲ့အချက်ကိုသူကထောက်ပြပြောဆိုပါတယ်
။ The reality is that the fine point consensus is going nowhere.Because the Myanmar military junta doesn't want it.
ဒီအာဆီယံအခြေခံမူပေါင်း၅ချက်အကောင့်ထဲဖော်နိုင်ခြင်းမရှိတာကလည်းမြန်မာစစ်တပ်ဘက်ကလက်တွေ့လှုပ်ဆောင်လို့တဲ့ဆန္ဒမရှိတဲ့အတွက်ဖြစ်ပါတယ်။မြန်မာနိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်လို့စစ်တပ်ကမကြိုက်တဲ့သူတွေကိုဒီအစည်းအဝေးမှာတက်ခွင့်မရအောင်လဲစစ်ကောင်စီဘက်ကအဖွဲ့အတွင်းထဲမှာသူတို့ရရှိထားတဲ့ဗီဒီယိုအာဏာကိုသုံးပြီးကန့်ကွက်နေတာမျိုးတွေရှိပါတယ်။ဒါကြောင့်အခုချိန်မှာအဲ့ဒီအခြေခံမူပေါင်း၅ချက်ကိုအခြေခံကြကြပြန်လဲသုံးသပ်ကြည့်ဖို့လိုနေပြီလို့ကျွန်တော်ထင်ပါတယ်။ပြီးတော့အာဆီယံထဲမှာထိတ်ကနေဥဆောင်လှုပ်ဆောင်နေတဲ့နိုင်ငံတွေကစစ်တပ်ကိုဖိအားပေးကြဖို့လိုပါတယ်။အဒီလိုမှမဟုတ်ရင်တော့အာဆီယံဟာလက်တွေ့မှာဘာမှတိုးတက်ပြောင်းလဲမှုရှိအောင်မလှုပ်ဆောင်တဲ့အဖွဲ့ဖြစ်နေ။အရင်တုန်းကအတိုင်းပဲဆက်ရှိနေပါလိမ့်မယ
်။လက်ရှိအနေအထားကနေတိုးတက်မှုရှိပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့အတွက်စစ်ကောင်စီကိုအထိနာစေမဲ့စီးပွားရေးအရဒဏ်ခတ်ရေးယူမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့ Phil Robertson ကအကြံပြုပါတယ
် Need to basically look at the companies that are in their countries and what business they're doing and I think they need
မနင်္ဂနွေမှာယင်းနှိမ့်နှံထားတဲ့ကုမ္ပဏီတွေအနေနဲ့ဘလို့ကဏ္ဍမျိုးမှာယင်းနှိမ့်နှံထားကြတယ်ဆိုတော့ကိုသက်ဆိုင်ရာနိုင်ငံအသီးသီးမှာပြန်သုံးသပ်တာ Now ဥပိုင်ကုမ္ပဏီလိုစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေကိုဒဏ်ခတ်အရေးယူတာလို့စစ်တပ်ကိုစီးပွားရေးအရာအထိနာစေမဲ့ကိစ္စတွေကိုလှုပ်ဆောင်ကြဖို့လိုပါတယ်
။ UNG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံဆိုင်ရာအထူးသံမကြီးဥပိုလက်တင်ကတော့အာဆီယံအဖွဲ့အတွင်းမြမအရေးကိုထောက်ခံအားပေးကြတဲ့နိုင်ငံတွေနဲ့အတက်အနယ်ဆုံးလက်တွဲဆောင်ရွက်သွားမယ်လို့ပြောပါတယ်
။ဒီထိပ်သီးဆွေးနွေးပွဲမှာမြမနိုင်ငံနဲ့ပတ်သက်လို့သူတို့တတ်နိုင်သမျှအစည်းအဝေးဆွေးနွေးပွဲတွေမှာထည့်သွင်းဆွေးနွေးတာဒီကျန်တဲ့ဆောင်ရွက်ပေးမှုတွေအားလုံးကိုကျွန်တော်တို့ကအားရကျင့်တ်မှုရှိပါတယ်ဆက်ပြီးတော့လည်းပဲကျွန်တော်တို့နီးနီးကပ်ကပ်နဲ့ညီနိုင်တိုင်းမှာဆောင်ရွက်သွားကြဖို့ရှိပါတယ
်၃ရက်ကြာကျင်းပခဲ့တဲ့ဒီထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားခြင်းမပြုခဲ့ပဲမြန်မာနိုင်ငံကိုစားပြုနေရာမှာခုံအလွတ်ကိုသာချထားခဲ့ပါတယ်ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာလည်းအန်ယူဂျီနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်အစိုးရကဖိတ်ကြားပြီးဒုတိယနိုင်ငံသားရေးဝန်ကြီးဝင်ဒီရှာမားအပါအဝင်အစိုးရအရာရှိတွေလွတ်တော်ကောင်းဆောင်နေတဲ့တွေ့ဆုံခွင့်ပေးခဲ့ပါတယ်။မြန်မာစစ်ကောင်စီကတော့အမေရိကန်အစိုးရရဲ့အခုလိုရပ်တည်လှုပ်ဆောင်ချက်တွေအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးကလည်းအန်ယူဂျီနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုဝါရှင်တန်ဒီစီမြို့မှာမေလ14ရက်နေ့ကတွေ့ဆုံခဲ့ပြီးမြန်မာအရေးဖြည့်ရှင်းဆောင်ရွက်ရာမှာအန်ယူဂျီကိုထိတွေ့ဆောင်ရွက်ဖို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့အာဆီယံအထူးကိုယ်စားလှယ်ပရတ်စခွန်းကိုတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ ။ပရတ်ရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငင်းလူနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အတွက်ကမ္ဘာစားနပ်ရိက္ခာရှာပါမှုနဲ့ကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ဥရောပမှာမြေစီလွာကောင်းပြီးစိုက်ပျိုးရေးကိုအားစိုက်လုပ်ကိုင်တဲ့ယူကရိန်းနိုင်ငံနဲ့ရုရှားရဲ့ကျူးကျော်ထိုးစစ်မှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကကမ္ဘာစားတောက်ကုန်အထွတ်နှုန်းကိုရိုက်ခတ်မှုကြီးကြီးမားမားဖြစ်စေပါတယ်။တချို့နိုင်ငံတွေဆိုရင်ယူကရိန်းကစားတောက်ကုန်ကြမ်းမရရင်ဆန္ဒရိက္ခာရှာပါမှုနဲ့ကြုံရခြင်းရှိနေပါတယ်။ VOA ပုံပြရုပ်သံမှာမအေးတန်နာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
။ယူကရိန်းကအစင်လာရဥရောပရဲ့စစ်ဘက်ကြီးဖြစ်ပါတယ်။နေဂျီလာကောင်းမွန်ပြီးမြေမျက်နှာပြင်ပြန့်ပြိုးလို့နိုင်ငံရဲ့နေဂျီ80ရာခိုင်နှုန်းထွက်ရက်ဆိုင်ပြိုးတာပါ။2020မှာဆိုယူကရိန်းကကမ္ဘာမှာစီမုံကျင်းနဲ့နေကြစီလိုအဆင့်စီတင်ပို့မှုအများဆုံးဖြစ်ပါတယ်။ကမ္ဘာမှာပြောင်းတင်ပို့မှုနံပါတ်၄အများဆုံး၊က ဂျုံတင်ပုတ်မှုနံပါတ်5အများဆုံးနဲ့ဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းကိုဝင်တိုက်တဲ့ရုရှားကျူးကျော်စစ်ကြောင်းနိုင်ငံရဲ့စိုက်ပျိုးရေးအနာဂတ်လုံးဝပြောင်းသွားခဲ့ပါတယ်။ယူကရိန်းသီးနှံတော်တော်များများကိုအေပီနဲ့မေလကြားမှာစိုက်ပျိုးပါတယ်။ဒီနှစ်တော့စစ်ကြောင်းຫນွေဦးရာသီစိုက်ပျိုးမြေတစ်ဝက်ကျော်ရောင်းနေသွားခဲ့တယ်လို့ယူကရိန်းကပြောပါတယ်။ရူရာတွေစိုက်ပျိုးသီးနှံမှာကဘာလီပြောင်းကြားမုံလာနေကြနဲ့ဘဲဘုတ်ဘဲတို့ပါဝင်ပါတယ်။ထူးခြားတာကစောင်းချုံကိုစောင်းပေါက်မှာစိုက်ပြီးတော့နှွေးမှာရိတ်သိမ်းတာပါ။ဒီနေ့တော့စိုက်ပျိုးစောင်းချုံရဲ့60ရာခိုင်နှုန်းကိုပဲရိတ်သိမ်းနိုင်မယ်လို့ယူကရိန်းရဲ့လဲရစိုက်ပျိုးရေးဝန်ကြီးရိုမန်လက်ချင်ကမလကရိုက်တာကိုပြောပါတယ်။ယူကရိန်းနိုင်ငံကမြေအများစုကစိုက်ပျိုးထွန်ရနိုင်တဲ့မြေဆိုပေမဲ့တိုက်ပွဲတွေပြင်းထန်တဲ့နိုင်ငံတောင်ပိုင်းကတော့မြေရောစာအကောင်းဆုံးဖြစ်ပါတယ်။နိုင်ငံတောင်ပိုင်းကနေဂျုံထွက်တော့အမြင့်ဆုံးဖြစ်တယ်လို့အဲ့မှာနှံစားပြောင်းတဲ့ဘာလီလဲစိုက်ကြပါစီမုံရင်းထုတ်လုပ်မှုကတော့နိုင်ငံအနောက်ပိုင်းမှာအဓိကလုပ်ပြီးပြောင်းကိုတော့ယူကရိန်းမြောက်ပိုင်းမှာအများစုစိုက်ပါတယ်စိုက်ပျိုးမှုရောရိတ်သိမ်းမှုရောအောင်မြင်မှုပေါ်မူတည်တဲ့စောင်းစိုက်ပျိုးသီးနှံအထွက်နှုန်းကိုခံမမှုဆော်လွန်နေတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်စိုက်ပျိုးရေးအကြံပေးအဖွဲ့တစ်ဖွဲ့ကတော့ကောက်နှံအထွက်နှုန်းတစ်ဝက်ကျော်ကျလိမ့်မယ်လို့ခန့်မှန်းထားတာပါကောင်းတဲ့အထွက်ကောင်းမှုယူကရိန်းလယ်သမားတွေအခက်အခဲများကြီးကြုံနေရပါတယ်။စိုက်ပျိုးရိတ်သိမ်းမှုသူတို့ရာမြေမှာလုံခြုံလို့ရရင်တော့တခြားပစ္စည်းတွေကစစ်ထဲမှာရဖို့ခက်ပါတယ်။လဲလို့သူတော်တော်များများလည်းစစ်ထဲဝင်သွားလို့အလုပ်သမားလည်းရှာရခက်ပါတယ်။အရာရှိတွေကတော့လဲလို့သူတွေကိုစစ်မှုထမ်းတာဝန်ကနေယာယီပလက်ပေးဖို့စနစ်ရှိလာဖို့ကြိုးပမ်းနေပါတယ်။ယူကရိန်းမှာပုံမှန်ဆိုအစားအစာပိုရှန်လို့ပြပတင်ပို့နိုင်တာဖြစ်ပေမဲ့ကျင်းတော်ပြည်ရင်းမှာတော့ဘဝလင်းနေမရှိမှဆိုရင်ရပါတယ်။ရလက်ကတော့အစိုးရကအခြေခံစားကုန်တွေကိုပြပတင်ပို့မှုပိတ်ပင်ဒါမှမဟုတ်ကန့်တက်လိုက်ရပါတယ်။ပြပတင်ပို့မှုကန့်တက်တာကယူကရိန်းရဲ့စီးပွားရေးကိုပိုထိခိုက်စေပြီးကမ္ဘာစားတောက်ကုန်ဝယ်လိုအားကိုလည်းတက်ရောက်စေပါတယ်။2020ယူကရိန်းရဲ့ပြောင်းတင်ပို့မှုကတရုတ်နဲ့ဥရောပကိုအများဆုံးဖြစ်ပါတယ်။2020မှာဂျုံတင်ပို့မှုအများစုကအရှေ့လယ်ပိုင်းနဲ့အာရှကိုသွားပါတယ်။ယူကရိန်းစစ်ပွဲကြောင့်ကောက်နှံစည်းတွေတက်ကုန်ပြီးအီဂျစ်နဲ့လေဘနွန်လိုနိုင်ငံတွေမှာအစားအသောက်ရှားပါးကပ်ဆိုင်နိုင်တယ်လို့ကုလသမဂ္ဂကတတိပေးထားပါတယ်ရှင
်။မာရီတနာကျော်စီစဉ်တင်ဆက်ပေးကြတော့ခင်ဗျာတော်ရရှိတို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းငွေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။တော်ရရှိတို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးစာတွေရေးသားပေးပို့လိုကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာအဲ့ဒီမှာရေးသားပေးပို့လို့ရနိုင်ကြပါတယ်မကြခင်မှာအပတ်စဉ်ခန္ဓာတွေကိုဆက်ပြီးတော့တင်ပြပေးတော့ပါမယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bin Juru Channel 101ဒါမှမဟုတ်Timecom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။တရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းငွေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာမို့ဒီထက်ကနေမြန်မာကပ္ပမြန်မာမီဒီယာမြေခွင့်အစီအစဉ်မြန်မာပြည်မှာပေးစာများကဏ္ဍတင်းနှင်းကတုဒ္ဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပထမအဆုံးတော့ကပ္ပမြန်မာမီဒီယာမြေခွင့်အစီအစဉ်နဲ့ဆက်ကြရအောင်ပါခင်ဗျာ။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြေခွင့်အစီအစဉ်မှာဒီတစ်ပတ်ခေတ်တစ်ခုကိုရောက်ရှိလာတဲ့အမေရိကန်အာဆီယံဆက်ဆံရေးနောက်ကွယ်ကမြန်မာအရေးကိုဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါရခင်ဗျာ
မ အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေခေတ်သစ်တစ်ခုကိုရောက်ရှိလာတဲ့အမေရိကန်အာဆီယံဆက်ဆံရေးနောက်ွယ်ကမြန်မာအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါပြီးခဲ့တဲ့မေလ12ရက်နဲ့13ရက်နေ့တွေမှာအမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ရှိသမရအိမ်ပြည်တော်မှာကျင်းပပြုလုပ်ခဲ့ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုအမေရိကန်ဘက်ကသမရဂျိုးဘိုင်ဒန်ကိုယ်တိုင်ဦးဆောင်တက်ရောက်ခဲ့ပါတယ်အာဆီယံဘက်ကတော့ခေါင်းဆောင်ရှိဦးသာတက်ရောက်ခဲ့တာတွေ့ရပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်နဲ့ဖိလစ်ပိုင်သမရတို့ဟာထိပ်သီးဆွေးနွေးပွဲမှာပါဝင်ခဲ့ခြင်းမရှိပါဘူးဖိလစ်ပိုင်သမရကတော့သူ့နိုင်ငံမှာရွေးကောက်ပွဲနဲ့တိုက်ဆိုင်နေလို့မတက်ရောက်ခဲ့တာဖြစ်ပြီးမြန်မာစစ်ကောင်စီခေါင်းဆောင်ကတော့ထိပ်သီးဆွေးနွေးပွဲကဖိတ်ကြားခဲ့ခြင်းမရှိဘူးလို့သိရပါတယ်ထိပ်သီးဆွေးနွေးပွဲခမ်းမထဲမှာတော့မြန်မာနိုင်ငံနေရာမှာခုံလွတ်တလုံးထားခဲ့တယ်လို့သိရပါတယ်ဒီအကြောင်းကို VOA သတင်းဌာနကအခုလို့ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာအယက်သားအစိုးရကိုဖယ်ရှားပြီးစစ်အာဏာသိမ်းခဲ့တဲ့အခြေအနေတွေကိုပြသတဲ့အနေနဲ့ဝါရှင်တန်မှာကြာတာပရင်းနေကစတင်လိုက်တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်ထိုင်ကုန်နေရာအလွတ်ထားဖို့နှစ်ဖက်ခေါင်းဆောင်တွေလက်ခံခဲ့ကြတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုပါတယ
်ရိုက်တာသတင်းဌာနကတော့အာဆီယံနဲ့ဆက်ဆံရေးခေတ်သစ်တစ်ခုရောက်လာတာကိုအမေရိကန်ကကြိုဆိုလိုက်တယ်လို့ရေးသားပါတယ်ဒေါ်နယ်ထရန့်အစိုးရလက်ထက်မှာလစ်ဟာခဲ့တဲ့အရှိတောင်အာရှဒေသနဲ့ဆက်ဆံရေးကိုပြန်လည်ကူစားနိုင်ဖို့အာဆီယံဆိုင်ရာအမေရိကန်တမန်ကြီးတဦးခန့်အပ်မယ်လို့သမ္မတဘိုင်ဒန်ကထိပ်သီးဆွေးနွေးပွဲရဲ့ဒုတိယနေ့မှာပဲကြေညာခဲ့ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်ဒီဒီပလိုမတ်ကလည်းအမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကထွက်ပေါ်လာတဲ့ရလဒ်ကိုဆန်းစစ်ချင်းဆိုတဲ့ကောင်းစဉ်နဲ့မေလ18ရက်နေ့မှာ Sebastian Stringio ရေးသားထားတဲ့ဆောင်းပါးကိုဖော်ပြထားပါတယ်။အဲ့ဒီဆောင်းပါးမှာတော့အခုလိုထိပ်သီးတွေ့ဆုံမှုဟာတရုတ်လွှမ်းမိုးကြီးမားလာနေတဲ့အာရှဒေသတွင်းမှာသမ္မတဘိုင်ဒန်အစိုးရအနေနဲ့အရှိတောင်အာရှဒေသကိုဆွဲဆောင်စည်းရုံးတဲ့ကြိုးပမ်းအားထုတ်မှုဖြစ်တဲ့ American ASEAN မိတ်ဖက်ဆက်ဆံရေးရဲ့အရေးပါတဲ့ခေတ်သစ်တစ်ခုစတင်နေပါပြီ။အာဆီယံနိုင်ငံတွေနဲ့အမေရိကန်ကြားကြီးမားကျယ်ပြန့်တဲ့သဘောတူညီမှုဟာကမ္ဘာသမိုင်းမှာနောက်ထပ်နှစ်ပေါင်း90အထိမှတ်တမ်းတင်တဲ့ဆက်ဆံရေးဖြစ်လာမယ့်ဆယ်စုနှစ်တွေမှာရှိနေမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားလဲဖော်ပြထားပါတယ်။ဒါ့အပြင်နှစ်ဖက်ခေါင်းဆောင်တွေဟာ COVID-19 ကပ်ရောဂါကာကွယ်ရေးရာသီဥတုပြောင်းလဲမှုအခြေအနေတဘာဝကရရှိနိုင်တဲ့တန့်စင်စွမ်းအင်ဆိုင်ရာအခြေအနေပင်လယ်ပြင်လုံခြုံရေးဆိုင်ရာတွေနဲ့အင်ဒိုပစိဖိတ်ဒေသဆိုင်ရာစီးပွားရေးပူးပေါင်းဆောင်ရွက်ရေးတို့ကိုလည်းဆွေးနွေးခဲ့ကြကြောင်းသိရပါဗျ
။ဒါ့အပြင်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမှာအချက်28ချက်ပါပူးတွဲသဘောတူညီချက်တစောင်းကိုထုတ်ပြန်ခဲ့ပါဗျ။ဒါ့ပြင်အဲ့ဒီကြေညာချက်မှာယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားကိုပြစ်တင်ချုပ်ရှားထားတာတော့မတွေ့ရပါဘူး။ကြေညာချက်ရဲ့နံပါတ် 26 မှာတော့မြန်မာနိုင်ငံရေးကိုအချက်တစ်ချက်အနေနဲ့ထည့်သွင်းဖော်ပြထားတာတွေ့ရပါဗျ။မြန်မာနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရဆိုင်ပြီးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုထားပြီးမြန်မာရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုအချိန်မီအကောင်အထည်ဖော်ဆောင်ရွက်ဖို့ပူးတွဲကြေညာချက်မှာတိုက်တွန်းထားတဲ့အပြင်မြန်မာရေးကိုအာဆီယံပဋိညာဉ်နဲ့အညီလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုရောင်းပြန်ထင်ဟပ်တဲ့ငြိမ်းချမ်းတဲ့အဖြစ်တရားရရှိရေးအတွက်နှစ်ဆတိုးကြိုးပမ်းသွားမယ်လို့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဒါ့အပြင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်တို့နီးကပ်စွာပူးပေါင်းဆောင်ရွက်မှုကိုအမေရိကန်နဲ့အာဆီယံတို့ကကြိုဆိုကြောင်းနဲ့သူတို့နှစ်ဦးရဲ့ညှိနှိုင်းဆောင်ရွက်မှုတွေဟာအရေးကြီးတဲ့ကြိုးပမ်းအားထုတ်မှုတွေဖြစ်ကြောင်းလည်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။
အေယာဝတီသတင်းဌာနကလည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တံအမတ်ဖြင့်2016ကနေ2020ခုနှစ်အထိထမ်းဆောင်ခဲ့ပြီးလက်ရှိအချိန်မှာစတန်ဖို့တက်ကသိုလ်ရှိ Walter Shorenstein အာရှပစိဖိတ်သုတေသနဌာနရဲ့အပြညာရှင်ဖြစ်သူ Scott Marshall ကိုမြန်မာအရေးအကျပ်တဲနဲ့ပတ်သက်လို့ကင်တွယ်ဖို့ဒေတာရင်းနဲ့နိုင်ငံတကာအားထုတ်မှုများရဲ့လက်ရှိအချိန်နေမေးမြန်းထားတာကိုမေလ18ရက်နေ့ကဖော်ပြခဲ့ပါတယ်အဲ့ဒီအင်တာဗျူးမှာ AR ကနိုင်ငံတကာအတိုင်းဝိုင်းနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံလိုဒေသဆိုင်ရာအဖွဲ့အစည်းတွေအနေနဲ့မြန်မာပြည်သူတွေကိုဘယ်လိုကူညီသင့်တယ်လို့ထင်ပါတလဲလို့မေးတာကို Scott Marshall ကအခုလိုဖြေကြားခဲ့ပါတယ်။ကျွန်တော်စဉ်းစားမိတာနှစ်ခုရှိတယ်။ပထမတစ်ခုက ဒီပြဿနာကိုအာဆီယံကဖြေရှင်းနိုင်တယ်လို့မထင်ဘူးတေချာတာကတော့သူ့တစ်ဖွဲ့တည်းနဲ့မဖြေရှင်းနိုင်ဘူးအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကရည်ရွယ်ချက်ကောင်းကောင်းနဲ့ချမှတ်ခဲ့တာဖြစ်ပေမဲ့အဲ့ဒီအချက်တွေကိုအကောင့်ထဲပေါ်ခြင်းမရှိသလိုကျွန်တော်အမြင်မှာလက်ရှိမြန်မာနိုင်ငံအခြေအနေနဲ့လည်းကိုက်ညီခြင်းမရှိပါဘူးဒါကြောင့်လေဒီဘုံသဘောတူညီချက်၅ချက်ကိုအားကိုးနေရင်အမှားပဲဖြစ်မယ်စေုပ်စုကစင်ကြေတုံတရားကိုလုံးဝငြင်းဆန်ပြီးဘလို့မှအလျှော့ပေးတာကိုလုံးမှမဟုတ်တဲ့အတွက်ကျွန်တော်ကအာဆီယံကိုအရန်ကြီးတော့အပြစ်မတင်ပါဘူးဒုတိယစဉ်းစားမိတာကတော့ NUG အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုမလေးရှားနိုင်ငံသားရေးဝန်ကြီးကလူသိရှင်ကြားလက်ခံတွေ့ဆုံခဲ့တာကိုတော့ဝမ်းသာတယ်လို့စကော့မာရှယ်ကပြောပါတယ
်တိုက်ဆိုင်စွာပါပဲအမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲပြုလုပ်နေချိန်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကိုအမေရိကန်နိုင်ငံခြားရေးဌာနကအစိုးရဧည့်သည်အဖြစ်ဖိတ်ကြားခဲ့တာတွေ့ရပါတယ်။အဲ့ဒီလိုဖိတ်ကြားခဲ့ပြီးအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမင်းအပါအဝင်အစိုးရထိပ်တန်းတာဝန်ရှိသူများကွန်ဂရက်လွှတ်တော်အမတ်များကဒေါ်စင်မာအောင်ကိုလက်ခံတွေ့ဆုံခဲ့ကြပါတယ်။ဒါဟာအမေရိကန်အစိုးရရဲ့မြန်မာအပေါ်ထားရှိတဲ့မူဝါဒတိတာထူးခြားတဲ့အပြောင်းလဲဖြစ်ရှုမြင်ကြပါတယ်။တချို့ကလည်းအာဆီယံဘုံသဘောတူညီချက်၅ချက်ဟာအာဆီယံအနေနဲ့အောင်မြင်အောင်အကောင့်ထည့်ဖော်ဖို့ခက်ခဲနေတယ်။အာဆီယံတစ်ဖွဲ့တည်းနဲ့မလုံလောက်တော့ဘူး။ဒါကြောင့်အာဆီယံဘုံသဘောတူညီချက်၅ချက်ကိုပိုမိုကျေပြန့်တယ်။နိုင်ငံတကာအစီအစဉ်အဖြစ်အကောင့်ထည့်ဖော်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုလို့လည်းသုံးသပ်ကြပါတယ်ခင်ဗျာ။
ပြည်တွင်းနိုင်စီစဉ်ပြီးတော့မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ပေးခဲ့တဲ့ကမ္ဘာမြေမမီဒီယာမြေခွင့်အစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ပြည်အမေရိကန်တန်ကနေတင်းနေငွေညာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။မိုင်းအေးတန်တာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ဆိုတဲ့တော်ရရှင်ကတော့စာတူတူလေးရေးလာတာပါသူကအဆမရှိအဆုံးတော့ရှိပါတယ်တည်င်းမှန်ပြည်သူထံသို့အမြန်ရောက်ပြီးလေးစားသည်တဲ့တူတူလေးရေးလာပါတယ်ရှင်ပေါ့မြိုင်လေးဆိုတဲ့တော်ရရှင်ရဲ့အစာကိုလည်းဆက်ပြီးဖော်ပြပေးကြပါမယ်เนา
ะမအေးတနာကျော်ရေကျွန်တော်က VOA ကိုအမြဲနားထောင်အားပေးနေတဲ့ပရိသတ်ပါကျွန်တော်တခုအကြံပေးပါရစေကျွန်တော်စိတ်ကတင်းလျော်ရတဲ့တင်းလေးတွေဘူးတုဒ္ဒရစရာလေးတွေကိုတင်းလျော်ရလူတွေကိုမျှဝေနားထောင်စေလိုပါတယ်အဲ့ဒီလူတွေကသတင်းအကုန်လုံးကိုစိတ်ဝင်စားတာမဟုတ်ကြပါဘူး။အဲ့ဒါကြောင့်သတင်းအစီအစဉ်ပြီးတာနဲ့သူ့အပိုင်းလေးနဲ့သူခွဲပြီးသင်ပေးစေလိုပါတယ်။ဒါမှသူစိတ်ဝင်စားတဲ့အပိုင်းလေးလိုက်ညော့ဒါလေးနားထောင်ကြည့်စမ်းဆိုပြီးပေးရတာအဆင်ပြေမှာမို့ပါ။ VOA ဝိုင်းတော်သားအားလုံးကျန်းမာရွှင်လန်းကြပါစေ
။ဟုတ်ကဲ့ပါ။ပေါ့မြိုင်လေးဆိုတဲ့တော်ရရှင်ကိုပြန်ချပေးကြပါတယ်ရှင်။ကျမတို့အဲ့လိုမျိုးအစီအစဉ်တွေကိုဒီတော်ရရှင်ပြောသလိုမျိုးတင့်တော်ရသတင်းလေးတွေဘုသူရရစရာလေးတွေကိုဝေမျှပြီးနားထောင်စီခြင်းလို့တချို့တစ်ဝက်ကိုအပိုင်းလိုက်တင်ထားပေးပါဆိုလို့ဟုတ်ကဲ့တင်ထားပေးပါတယ်เนาะကျမတို့ရဲ့အင်တာနက်ဆာမျက်နှာမှာတစ်ချက်လောက်တွားကြည့်ပါကျမတို့ရဲ့အင်တာနက်ဆာမျက်နှာက burmese.voanews.com ဖြစ်ပါတယ်စလုံးပေါင်းက burmese.voanews.com ဖြစ်ပါတယ်ရှင်အဲ့မှာကျမတို့အစီအစဉ်တွေကိုဒီနောက်ဆုံးရသတင်းတွေနောက်ပြီးတော့နိုင်ငံတကာသတင်းတွေပြည်တွင်းသတင်းနောက်ပြီးတော့ဗီဒီယိုသတင်းတွေမြန်မာနိုင်ငံတကာအပတ်စဉ်ကဏ္ဍများဆိုပြီးတော့အတိအသီးခွဲပြီးတော့တင်ထားပြပါရနော်အပတ်စဉ်ကဏ္ဍတွေဆိုတဲ့နေရာမှာလဲရုပ်မြင်သံကြားအပတ်စဉ်ကဏ္ဍနောက်ပြီးတော့ရေဒီယိုအပတ်စဉ်ကဏ္ဍအဲ့ထက်မှာကျမတို့အပတ်စဉ်ထုတ်လွှင့်ပေးနေကြဥပမာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစကားဝိုင်းလိုမျိုးဒါမှမဟုတ်ရင်လဲဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအဲ့လိုမျိုးအစီအစဉ်တွေကိုသူတို့စာမျက်နှာလိုက်ခွဲခြားပြီးတော့တင်ထားပြပါရဒါကြောင့်မို့ဒါလေးနားထောင်ကြည့်လိုက်ဆိုပြီးတော့ပြောလို့ရတဲ့အခြေအနေမှာရှိပါတယ်လို့ဒီစီစဉ်နေအားလုံးကိုလည်းကျမတို့ခွဲတင်ပေးတဲ့အတိုင်း YouTube မှာရောနောက်ပြီးတော့ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာအပုတ်လိုက်အပိုင်းလိုက်တင်ထားပေးပါရနော်။ဒါကြောင့်မို့ဒီချက်လောက်ကျမပြောတဲ့လိပ်စာလေးမှာရှာကြည့်စေချင်ပါတယ်ရှင်။
ပြွေကထုတ်လွှင့်ပေးတဲ့တခြင်းလေးတစ်ပုဒ်ကြိုက်လို့ပါဆိုပြီးရေးလာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင်
။ကိုလာပိုင်း20ရဲ့တမညာနေမနေ့ကအစီအစဉ်မှာလွှင့်ပေးခဲ့တဲ့တခြင်းလေးကိုကြိုက်ပါတယ်။တခြင်းနာမည်ကိုတေချာမသိလိုက်လို့ရှာမရသလိုပထမဆုံးချိန်နားထောင်ဘူးလားဆိုတော့ဆာသားတွေလည်းမမှတ်မိဖြစ်နေလို့တခြင်းကိုရှာတွေ့ဖို့အတွက်လမ်းစာပျောက်နေပါတယ်။အချိန်ခါသိရင်နောက်တစ်ချိန်ထပ်ပြီးတော့လွှင့်ပေးစေချင်ပါတယ်ဗျ။ဗီဒီယိုရဲ့သတင်းတွေကို Facebook ကနေအမြဲဖတ်သလိုရေဒီယိုကနေလည်းမနေ့တိုင်းနားထောင်နေပါတယ်။အခုလိုအချိန်မှာပြည်သူတွေခေါင်းအားဖြစ်စီမဲ့သတင်းလေးတွေကိုဗီဒီယိုမှာတောင်းပေးကြတဲ့ပရိသတ်တွေကိုရောလွှင့်ပေးတဲ့ဗီဒီယိုကိုရောကျေးဇူးတင်ပါတယ်။ VOE ရဲ့သတင်းမှန်တွေပြည်သူတွေစီကိုအရောက်ထောက်ရဆက်လက်စီစဉ်နိုင်ပါစေ။ VOE ကအကူအမတွေအားလုံးစိတ်ချမ်းသာကိုကြမ်းမှရှိကြပါစေဗျာ
။ဒီသောရရှင်ကကိုလာပိုင်း20ရက်နေဆိုပြီးတော့ဟိုးတော်တော်ကြာကြာလာတွေတဲ့ကတခြင်းတစ်ပုဒ်ကိုပြောလာတာပါနော်။ကျမတို့ကပြောပြန်နာထောင်ကြည့်လိုက်တော့အဲ့ဒီတခြင်းလေးကဒီဂေဂေးတီဆိုထားတဲ့မောင်းနောက်လိုက်ခင်မယ်ဆိုတဲ့တခြင်းလေးဖြစ်ပါတယ်။အဲ့ဒီတခြင်းကိုကျမတို့ဒီနိုင်ငံသားဆိုရင်တော့ YouTube မှာနားထောင်လို့ရပါတယ်နော်။ဒီတော့ရှင်ပြောသလိုပဲနားထောင်လို့ကောင်းတဲ့တခြင်းလေးဖြစ်ပါတယ်။ဒါပြီးတော့နားထောင်ကြည့်ပါအောင်နော်။အဲ့ဒီအလုံးတည်ထားရအောင်ဆိုပြီးရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးကြပါလိမ့်ရှင်။သူကတော့ Facebook ပေါ်မှာတွေ့တဲ့သူများရဲ့ post တစ်ခုကိုကိုးကားပြီးတော့သူတွေ့ကြုံနေရတဲ့အဖြစ်အပျက်ကိုပြောလာတာဖြစ်ပါလိမ့်။အဲ့သူကိုးကားထားတဲ့ Facebook post ကတော့ကျွန်မနာမည်တော့မပြောတော့ပါဘူးနော်။အဲ့ Facebook post မှာတော့ဒီနေ့ရန်ကုန်မှာ passport စာအုပ်လာလုပ်တဲ့ CDM ကျောင်းဆရာမတူ passport ရုံးမှာဖမ်းခံလိုက်ရတယ်။အရင်ကတည်းကမေးဖြစ်တယ် CDM တမားလားလို့တဲ့။သူခင်ဗျာအလုံးလုံးချင်လုံးလို့ထင်ပါရဲ့မဟုတ်ဘူးလို့ပြောပြီးတော့လာတယ်တဲ့ရုံထဲလဲရောက်ရောစစ်ဆေးပြီးတော့တခါလဲဖမ်းသွားတယ်အရန်ကိုစိတ်မကောင်းဖြစ်နေရပါတယ် CDM တမားတွေ passport ရုံးမှာ passport လုံးလို့လုံးဝမရနိုင်ပါတဲ့တခါလဲဖမ်းပါတယ်ရင်ထဲမှာဒီနေ့တကယ်ထိခိုက်ရပါတယ်အဆင်ပြေပါစေညီမလေးတဲ့ဒါက Facebook ပေါ်မှာတင်ထားတဲ့ post တစ်ခုဖြစ်ပါတယ် passport ရုံးကသူပဲကိုယ်တိုင်ရေးသလားမြင်မြင်တွေ့ရတဲ့သူတယောက်ယောက်ရေးသလားအဲ့ဒီ post ကိုကျမတို့စီကိုပို့လာတဲ့သောရရှင်ကတော့သူကြုံတွေ့နေရတဲ့အဖြစ်ပြအဲ့လိုအဖြစ်ပြမျိုးကိုရေးလာတာဖြစ်ပါလေ
အဲ့ဒါကတကယ်ပါကျွန်တော်တိတယ်ကတယောက်ဆိုရင်လေ passport လို့ဖို့ရေစကန်ထောက်ခံစာသွားယူတော့မှတ်ပုံတင်မှာအလုတ်ကင်ကတူနာပြူဖြစ်နေလို့ CDM ဆိုပြီးတော့ထောက်ခံစာလုတ်မပြပါဘူးသူကအစိုးရတူနာပြူမဟုတ်ဘူးပုဂ္ဂလိကဆေးရုံမှာလုတ်ခဲ့တာပါပြီးတော့အစိုးရတူနာပြူအကြောင်းတက္ကသိုလ်ဇင်းလည်းမဟုတ်ပါဘူးအပြင်တင်နန်းတက်ပြီးတော့ပုဂ္ဂလိကမှာလုတ်ခဲ့တာပါဆိုတာကိုပြောပြတော့မှလုတ်ခဲ့တဲ့ဆေးရုံကထောက်ခံစာယူခိုင်းပြီးပြပေးမှထောက်ခံစာထုတ်ပေးတာပါ
ဒါကတော့ CDM လှုပ်ရှားမှုနဲ့ဒီဆရာနာရှင်ကိုတွန်းလှန်တဲ့ပြည်သူဝန်ထမ်းတွေကိုရားတဲ့ဘက်ကနေအရေးယူမှုတွေရှိနေပါတယ်ဆိုတော့ရေးလာတဲ့စာရီတွေကတစောင်ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ရင်ဖွင့်စာရေးလာတဲ့တော်ရရှင်ရဲ့စာရီကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။နာမည်တော့မဖော်ပြစေလိုပါဘူး။ရန်ကုန်မြို့ကအခြေအနေတော်တော်ဆိုးနေလို့အခုလိုစာရေးပြီးတော့ရင်ဖွင့်လိုက်ရပါတယ်ဆိုပြီးတော့ကြောက်တော်မြို့နယ်ရခိုင်ပြည်ကရန်ကုန်ရောက်ចောင်းသားတူစာရေးလာပါတယ်ရှင်။
နာမည်တော့မဖော်စီခြင်းဘူးဗျအခုရန်ကုန်မြို့ရဲ့အခြေအနေကတော်တော်ကိုဆိုးဝါးနေပါပြီကိုယ်တိုင်ခံလာတာမို့အသုံးမကျတဲ့အုတ်ချုပ်သူလူတန်းသားတွေကိုတော့မတိုင်ကျွန်တော်ပါဘူးတိုင်ရင်လည်းဘာမှကိုမထူးတဲ့အတွက်ကျွန်တော်လိုပဲဝိုင်းရေးအတွက်လှုပ်ရှားရုန်းကန်နေရတဲ့ပြည်သူလူထုကိုမှားကျင်တာပါဒီနေ့အောင်မင်္ဂလာဝေးပြေးခွင့်မှာညီလေးတယောက်ကိုလိုက်ပို့ပေးတာပြန်တော့ YPS ကိုရက်ဆောင်နေတဲ့အချိန်မှာမာဖီးယားဂိုင်းဆန်ဆန်လူမိုက်တမျအဖွဲ့ကကျွန်တော်ဖုန်းကိုအတင်းလူတာမပြီးတော့မျက်နှာကိုတစ်ချက်ဘိုက်ကိုနှစ်ချက်ထိုးခံလိုက်ရတယ်ဗျာသူတို့ကအုပ်စုလိုက်ဆိုတော့ကိုကတော့တယောက်ထဲပါပြီးတော့အသက်၄50အရွယ်ဦးလေးစီကလည်းလူတယ်ဗျာနောက်ပြီးကောင်မလေးတယောက်စီကလည်းလူတယ်ဗျာအဲ့ဒီမှတ်တိုင်မှာပဲဇက်တိုက်လှုပ်သွားကြတာပါဘယ်သူမှလည်းဝင်မပြောရကြဘူးဗျာဓာတ်ပုံမရိုက်ကြဘူးရိုက်တဲ့လူကိုလည်းပြန်ပြဿနာရှာပြီးတော့ရိုက်တော့တာပဲ။ဒါကြောင့်အဖော်ရီမပါပဲမသွားကြပါနဲ့။သွားမယ့်ကိစ္စတွေရှိနေသတိဝရိယတွေနဲ့ပဲသွားစီပြန်ပါလေဗျာ။ပြည်သူလူထုဘဝလုံခြုံဖို့ကိုကိုကိုပဲတေချာသတိထားသွားကြဖို့ VOE ကတဆင့်ပြောပေးစီခြင်းနဲ့ဗျ
။ဒါကတော့ရန်ကုန်မှာတော့မှအခုလိုအခြေအနေတွေကြုံတွေ့နေရတာပါဆိုပြီးတော့ဒီရန်ကုန်ရောက်နေတဲ့ရခိုင်ကသောရရှင်စာရေးပြီးတော့သူကြုံရတဲ့အဖြစ်အပျက်တခုကိုပြောလာတာပါ။ဒီတော့ရှင်ပြောသလိုပဲစီရေးပရိပကနဲ့ကြုံတွေ့ပြီးတော့ဆဆရရခက်ခဲနေတဲ့အချိန်မှာအလုံးနဲ့သတိဝရိယရှိပြီးတော့သွားစီခြင်းပါတယ်နော်။ဖြေကိုရေးလာတဲ့တော့ရှင်ရဲ့စာတွေကိုဒီတစ်ပတ်တော့ဒီမှာနေရက်ခြင်းပါတယ်နော်။အလုံးအတွက်ပုံမှုကောင်းဖို့အဆင်ပြေတဲ့သတင်းပတ်တစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA ကနေဖန်ယူနာဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့သတင်းတွေကတုတအစီအစဉ်ကိုတင်ပြပေးပါမယ်နိုင်ငံတကာကသတင်းတွေကိုကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုတရစေဖို့အမှညွညွလင်ကတင်ဆက်ပေးနေတာပါဒီတစ်ပတ်မှာတော့စားနပ်ရိက္ခာအကြက်တဲပြဿနာကိုအများဆုံးရင်ဆိုင်ကြုံတွေ့နေရတဲ့နိုင်ငံတွေအကြောင်းတင်ပြပေးထားပါတယ်ခင်ဗျာ
ယောဂကြီးဖြစ်တဲ့ COVID-19 ယောဂကမ္ဘာနေရာဒေသတချို့မှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေတနေ့တခြားစိုးရင်ွယ်ရဖြစ်လာတဲ့ဥရူယာကြီးပြောင်းလဲမှုတွေစတဲ့အချက်လက်တွေနဲ့ဆက်နွယ်ပြီးကမ္ဘာမှာစီးပွားရေးအကျပ်တဲကြုံလာရတာနဲ့အတူလူသားတွေတန်းနေချီပြီးဆင်းရဲမွဲတေမှုတွေနဲ့စားနပ်ရိက္ခာပြက်လက်မှုတွေကိုဒီနှစ်ပိုင်းတွေအတွင်းပိုပြီးကြုံတွေ့လာကြရပါတယ်လက်ရှိ2022ခုနှစ်ထဲမှာစားသောက်ကုန်ဈေးနှုန်းတွေမြင့်မားလာပြီးကုန်စည်စီးဆင်းမှုတွေကလည်းရပ်တန့်သလောက်အခက်အခဲတွေဖြစ်နေတာမို့စားနပ်ရိက္ခာမလုံလောက်မှုတွေပိုပြီးများလာတယ်လို့စားနပ်ရိက္ခာဆိုင်ရာအဖွဲ့အစည်းတွေကပြောပါတယ်ပြီးခဲ့တဲ့2022ခုနှစ်အတွေ့ကမ္ဘာစားနပ်ရိက္ခာအချက်အတင်းနဲ့ပတ်သက်ပြီးထုတ်ပြန်ခဲ့တဲ့အစီရင်ခံစာတစ်ခုမှာတော့ကမ္ဘာပေါ်ကလူတန်းပေါင်း155သန်းဟာအကြောင်းမျိုးမျိုးကြောင့်စားနပ်ရိက္ခာအချက်တဲပြဿနာတွေကိုပြင်းပြင်းထန်ထန်ကြုံတွေ့နေရတယ်လို့ဆိုပါတယ်။ဒီအစီရင်ခံစာထဲမှာစားနပ်ရိက္ခာအခက်အခဲတွေအပြင်းထန်ဆုံးကြုံတွေ့နေရတဲ့နိုင်ငံကတော့ဆိုမာလီယာနိုင်ငံဖြစ်တယ်လို့ဆိုပါတယ်။ဆိုမာလီယာနိုင်ငံလူဦးရေရဲ့60ရာခိုင်နှုန်းနီးပါးဟာအာဟာရချို့တဲ့မှုတွေရှိနေပြီးကလေးငယ်32ရာခိုင်နှုန်းလောက်ဟာအမြဲတမ်းစိုးရိမ်ထိတ်လန့်ခြောက်ခြားမှုတွေနဲ့နေထိုင်နေကြရတယ်လို့ဆိုပါတယ်။ဒီအဖြစ်တွေကဆယ်စုနှစ်တခုကျော်မိုးခေါင်ရေရှားမှုတွေနဲ့အနှစ်30ကျော်ကြာလာပြီဖြစ်တဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့ပြည်တွင်းပဋိပက္ခတွေရဲ့ဆိုးကျိုးကြောင့်လို့သုံးသပ်ကြပါတယ်။ဒါကြောင့်လဲဆိုမာလီယာနိုင်ငံဟာလက်ရှိကမ္ဘာမှာအစားအစာငတ်မို့ခေါင်းမမှုအရှိဆုံးနိုင်ငံတစ်ခုဖြစ်နေရပါတယ်။အစားအစာလုံလောက်မှုမရှိတဲ့ပြဿနာအကြီးမားဆုံးဒုတိယနိုင်ငံကတော့ယေမန်နိုင်ငံပါ။ယေမန်နိုင်ငံဟာပြည်တွင်းစစ်ပြဿနာကြောင့်ကမ္ဘာမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်အတည်းအဆိုးဆုံးနိုင်ငံဖြစ်နေတာပါ။ဒီနိုင်ငံကလည်းဆိုမာလီယာနိုင်ငံလိုပဲနိုင်ငံလူဦးရေရဲ့တဝက်နီးပါးဟာအာဟာရချို့တဲ့မှုတန်တွေခံစားနေရပြီးအစာရေစာခေါင်းမမှုကိုရင်ဆိုင်နေကြရပါတယ်။ Central African Republic ကတော့ကမ္ဘာမှာတတိယအစာအစာလုံလောက်မှုရှိတဲ့ပြဿနာကိုကြုံတွေ့နေရတဲ့နိုင်ငံဖြစ်ပါတယ်။ 2022ခုနှစ်တည်းကစပြီးတိုင်းဒေသလူမျိုးစုအချင်းချင်းကြားအကြမ်းဖက်တိုက်ခိုက်မှုပဋိပက္ခတွေဖြစ်လာပြီးရဲ့နောက်အစားအစာစိုက်ပျိုးထုတ်လုပ်မှုတွေအပေါ်မှာဝါထိခိုက်လာကြသောလူဦးရေရဲ့60သုံးရာခိုင်နှုန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေလိုအပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါတယ်။အစားအစာမလုံလောက်မှုနဲ့ငတ်မှုမှုတွေကြောင့်ကလေးငယ် 7ရာခိုင်နှုန်းကျော်ဟာအသက်9နှစ်မပြည့်မီပါပဲ။ဒေသုံးနေကြပါတယ်။2020ခုနှစ်တည်းကတော့ချက်နိုင်ငံဟာကမ္ဘာမှာငတ်မှောက်ခေါင်းမှမှုအများဆုံးဖြစ်ခဲ့တဲ့နိုင်ငံမှာဥရုယာပြည်ပြင်းထန်မှုတန်နဲ့ပြည်တွင်းမငြိမ်းချမ်းမှုတွေကြောင့်လူဦးရေ3000ရာခိုင်နှုန်းကျော်ဟာအဟာရပြတ်လတ်မှုတွေကြုံရရဆဲဖြစ်ပါတယ်။ကွန်ဂရိုဒီမိုကရက်တစ်သမ္မတနိုင်ငံကလည်းအစားအစာလုံလောက်မှုရှိတဲ့ထိပ် တ်ပြောဆိုခံရတဲ့အဲ့ဒီနိုင်ငံမှာလည်းအနည်းဆုံးလူ73တန်းလောက်ဟာအစားအစာလုံလောက်မှုမရှိတာတွေကြုံတွေ့နေကြရတာပါ။ဒီနိုင်ငံတွေအပြင်မာဒဂတ်စကာ၊လိုင်ဘေးရီးယား၊ဟေတီ၊တီမောနဲ့ဆီယာရာလီယွန်နိုင်ငံတွေကလည်းကမ္ဘာမှာအစားအစာလုံလောက်မှုမရှိတဲ့ပြဿနာနဲ့အများဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေဖြစ်ကြပါရဲ့ရှင
်။ပညာညိုလင်းစီစဉ်တည်ဆက်တဲ့သတင်းတွေကတုတ်တအစီအစဉ်ကိုနားဆင်ခဲ့ကြတာပါခင်ဗျာ။အခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းလေးတွေကိုလည်းတင်ပြပေးပါမယ်။အစားအစာတွေရဲ့အရသာမီးစွမ်းနိုင်မဲ့ဆက်ရုပ်တစ်မျိုးကို UK မှာတီထွင်နေပါဗျ။ Harry Potter ဇာတ်လမ်းတွေကခွေးတစ်ကစားနည်းကိုတကယ့်ကစားနည်းတစ်မျိုးဖြစ်လာဖို့ပြင်သစ်နိုင်ငံမှာကြိုးပမ်းနေပါဗျ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။အစားအစာတွေရဲ့အရသာကိုမီးစွမ်းနိုင်မဲ့ဆက်ရုပ်တစ်မျိုးကိုUK နိုင်ငံမှာတည်ထွင်နေပါတယ်။မိဖို့ကြောင့်ထဲမှာဆက်ရုပ်တွေကိုပိုးပြီးသုံးလာနိုင်ပေမဲ့လည်းအရသာညှိစမ်းတဲ့နေရာမှာတော့လူကိုအားကိုးနေရတာပါ။ကြာကိုပြောင်းလဲဖို့အတွက် Cambridge တက္ကသိုလ်ကအင်ဂျင်နီယာတွေကချက်ရင်းနဲ့အရသာညှိစမ်းနိုင်တဲ့ဆက်ရုပ်တစ်မျိုးကိုဥဆောင်တည်ထွင်နေပါတယ်။လက်ရှိ Cambridge တက္ကသိုလ်ကသိပ်ပံစမ်းသပ်ခန်းမှာတော့ကျဲဥမွေကျော်နဲ့ခရမ်းကျင်သီးကိုစမ်းကြော်နေပြီးအဲ့ဒီကအငံချက်ကိုဆက်ရုပ်ရဲ့အာယုန်ခံကိရိယာကဘလောက်သိရှိနိုင်တယ်လဲဆိုတာကိုစမ်းသပ်နေပါတယ်။ဆက်ရုပ်လက်တံထိပ်ကအရသာခံတဲ့အတံလေးနဲ့ကျဲဥမွေကျော်ရဲ့နေရာအနှံ့ကိုထောက်ကြည့်စမ်းသပ်ပြီးတော့ဗတ်စုံနဲ့အရသာမြေပုံကိုကွန်ပျူတာထဲမှာဖန်တီးထားပါတယ်။ဝါးစားတဲ့အခါမှာလည်းပြောင်းလဲသွားတဲ့အရသာမျိုးမျိုးကိုသိနိုင်ဖို့အစားအစာကိုအဆင့်အမျိုးမျိုးနဲ့ချိန်လိုက်ပြီးတော့အဆင့်တိုင်းရဲ့အရသာပြောင်းလဲမှုကိုသိနိုင်ဖို့တိုင်တာပါတယ်။ဒီဆက်ရုပ်ဟာအငံတက်တာမကအစားအစာရဲ့ရေတက်ပါဝင်မှုဘလောက်တသမတ်သေးရှိတယ်လဲဆိုတာကိုလည်းတိုင်တာပါတယ်။ဒီဆက်ရုပ်အောင်မြင်ရင်တော့လူသားတွေနှစ်သက်မဲ့အရသာမျိုးရှိတဲ့အစားအစာတွေကိုဟင်းချက်ကောင်းတဲ့ဆက်ရုပ်ကချက်ပြုတ်ပေးနိုင်ပါပါရှင
်။ Harry Potter ဇာတ်လမ်းတွေက Quidditch ကစားနည်းကိုတကယ့်အားကစားနည်းတစ်မျိုးဖြစ်လာဖို့ပြင်သစ်နိုင်ငံမှာကြိုးပမ်းနေပါတယ်။နိုင်ငံပေါင်း40နီးပါးမှာကစားနည်းပြီးဖြစ်တဲ့ဒီကစားနည်းဟာ Harry Potter ဇာတ်လမ်းတွေကဓာတ်ရိုက်ကူးယူထားတာဖြစ်ပြီးတော့တပြက်စီးပြန်တွေအစားဒုတ်ချောင်းတွေကိုပေါင်ကြားညှက်ထားရတာပါ။နောက်ပြီးတော့အဲ့ဒီဇာတ်လမ်းတွေကဘောလုံးတွေအစားဘောလီဘောနဲ့တခြားဘောလုံးလေးတွေကိုသုံးပြီးလက်နဲ့ကင်ပေါက်ကစားရတယ်လို့မြေပေါ်မှာထောင်ထားတဲ့ဂိုးတိုင်အဝိုင်းထဲကိုလည်းဘောလုံးတွေကိုဝင်အောင်သွင်းရတာပါဇလန်းတွေက Golden Snitch ဆိုတဲ့တောင်ပံနဲ့ရွှေဘောလုံးပြန်လေးနေရာမှာတော့ Tennis ဘောလုံးတစ်လုံးကိုခြေအိတ်ထဲမှာထည့်ထားပြီးတော့ရွှေအောင်အင်ကြီးဝတ်ထားတဲ့လူတစ်ယောက်ရဲ့ဘောင်းမီနောက်မှာချိန်ထားရတာပါတခြားကစားသူကအဲ့ဒီရွှေဘောလုံးကိုဒီလူရဲ့လက်ထဲကနေရအောင်လိုက်လို့ရတာပါဒိုင်လူကြီး9ယောက်နဲ့အတူအကူ2ယောက်ကလည်းကစားတဲ့နေရာမှာစီးကန်းတွေကိုလိုက်နာမှုရှိမရှိတစ်ချိန်လုံးကြီးကြပ်နေတာပါဇူလိုင်လကုန်မှာတော့ဥရောပချန်ပီယံပြိုင်ပွဲကိုအိုင်ယာလန်နိုင်ငံမှာကျင်းပဖို့စီစဉ်နေပြီးတော့ကိုဗစ်ကပ်ရောဂါကြောင့်နှစ်နှစ်ကြာရပ်နားထားခဲ့ရတဲ့ဒီပြိုင်ပွဲကိုအခုနှစ်မှပြန်ကျင်းပနိုင်တာပါခင်ဗျာ
မေဂန်ပီယွန်စီနယူးယောက်ပြည်နယ်မှာစင်မကြီးတကောင်ကိုလူလိုမျိုးချီအောက်တွေကအကောက်ွယ်ပေးမလားဆိုတော့နယူးယောက်ပြည်နယ်ရဲ့အမြင့်ဆုံးတရားရုံးကဆုံးဖြတ်ဖို့ရှိပါတယ်။ Happy လို့နာမည်ပေးထားတဲ့ဆင်မကြီးကို Brown သတိဆန်ရုံထဲကဘေးမဲ့ဥယျာဉ်ထဲလွှတ်ပေးဖို့သတိဆန်အခွင့်အရေးကြိုးပမ်းတဲ့အဖွဲ့တွေလှုပ်ဆောင်နေတာပါ။ဒီဆင်မကြီး Happy ဟာအသက်52နှစ်အရွယ်အာရှဆင်မျိုးဖြစ်ပြီးတော့1989ခုနှစ်ကတည်းကဒီသတိဆန်ရုံကိုရောက်နေတာပါ။ဒီဆင်မကြီးကိုမတရားဖမ်းဆီးထားတဲ့အတွက်အမေရိကန်မှာရှိတဲ့ဘေးမဲ့ဥယျာဉ်နှစ်ခုထဲကတစ်ခုကိုလွှတ်ပေးဖို့တရိတ်ဆန်အခွင့်အရေးအဖွဲ့တွေကလွန်ခဲ့တဲ့၄နှစ်လောက်ကတည်းကတရားရုံးမှာရှောက်ထားခဲ့တာပါ။ Hebe Corbes lo khore tia u re lou chou ma Sima ji a ni ne da ma mho Sima ji a twe tia yok ga tu ba jao a phan khan tha ya da le su ra go tia yok ma shao tha kwe shi ye lo traisan khwin yi phwe ga pyo ba de New York ဥပဒေမှာတစုံတရာဆိုတာကိုအတိတ်ပဲဖွင့်ဆိုတာမရှိတဲ့အတွက်လဲစင်မကြီးကိုတစုံတရာအဖြစ်အသိမဲ့ပြုသင့်တယ်လို့ဒီဖွဲ့ကပြောပါတယ်။စင်တွေဟာကိုယ့်ဘာသာထင်ကျုံနိုင်တဲ့အသိဉာဏ်ကိုပိုင်ဆိုင်ထားတယ်လို့2018ခုနှစ်ကရှောက်ထားတဲ့သူတို့အဖွဲ့ရဲ့ဥတိုက်ရှောက်လာထဲမှာရေးသားထားပါတယ်။ Bronx တရိတ်ဆန်ယုံကိုဦးစီးနေတဲ့တားရဲတရိတ်ဆန်ထင်းသိမ်းရေးအသင်းကတော့ Happy စင်မကြီးကိုကောင်းကောင်းဆောက်ရှောက်ထားတာဖြစ်ပြီးဘေးမဲ့ဥယျာဉ်တွေကိုလွတ်တာကစင်မကြီးအတွက်မကောင်းဘူးလို့ပြောပါတယ်။ဟေဘေးကော်ဘက်စ်ဥပဒေအကာအကွယ်ကိုတရိတ်ဆန်တွေအထိပေးတာဟာဒီခွင့်ရေးတောင်းခံတဲ့လူတွေအတွက်သိသိမ့်စီတယ်လို့တရိတ်ဆန်ယုံညွှန်ကြားရေးမှူးကပြောပါရယ်။2020ဖေဖော်ဝါရီလတုန်းကနယူးယောက်တရားရုံးတစ်ခုက Happy စင်မကြီးအတွက်ရှောက်ထားချက်ကိုဒီစင်မကြီးဟာအသိဉာဏ်ရှိပြီးလွတ်လပ်ခွင့်ရှိပေမဲ့လူမဟုတ်တဲ့အတွက်ဆိုပြီးပယ်ချခဲ့ပါရယ်။အဲ့ဒီနောက်အဆင့်ဆင့်အယူခံဝင်လာခဲ့တာအခုနောက်ဆုံးအမြင့်ဆုံးတရားရုံးအထိရောက်လာတာဖြစ်ပါရယ်ရှင်။
သမိုင်းမတိုင်ခင်လွန်ခဲ့တဲ့2ခုနှစ်တန်းကမိချောင်းကြောက်ဖြစ်ရုပ်ရှင်တစ်ခုကိုပြည်သူနိုင်ငံမှာရှာဖွေတွေ့ရှိခဲ့တဲ့အတွက်ခေတ်သစ်ရေဂျုံနဲ့ရေငန်မိချောင်းတွေဟာပင်လယ်ထဲကနေကုန်းပေါ်ကိုဘလို့ရောက်လာခဲ့တယ်လဲဆိုတော့တဲလွန်စားတွေပိုရလာခဲ့ပါတယ်။ဒီတတဝဟာအတ္တလန္တိတ်သမုဒ္ဒရာကိုဖြတ်ပြီးပြည်သူနိုင်ငံတောင်ပိုင်းကမ်းခြေကိုရောက်လာခဲ့တဲ့အကြောင်းနဲ့ဒီကြောက်ဖြစ်ရုပ်ရှင်ရဲ့မေးရိုးနဲ့ဥကောင်းငုံကိုလေ့လာပြီးတော့ပြည်သူသူတေသနာအဖွဲ့ကသုံးသပ်ထားပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းကလည်းဒီမျိုးစိတ်ကအယိုးအစိတ်ပိုင်းတွေကိုစုဆောင်းရရှိခဲ့ပြီးတော့အခုလက်တလောမေးရိုးကိုတွေးရှိခဲ့တာကြောင့်ဒီတတဝဟာပင်လယ်ရေငန်ထဲမှာနေထိုင်ခဲ့ပြီးနောက်ပိုင်းမှာဘလို့စင်ကဲပြောင်းလဲလာတယ်လဲဆိုတာကိုလေ့လာနိုင်တယ်လို့သူတေသီတွေကပြောပါတယ်။ဆာကာကိုဆူရှက်ကိုဒိုဗီလို့နာမည်ပေးထားပြီးဒီမီချောင်းရဲ့ဘိုးဘေးတွေဟာ4မီတာလောက်အရှည်ရှိပါတယ်ပီရူတောင်ပိုင်းကတဲကန္နာရဟာလွန်ခဲ့တဲ့နှစ်တန်းပေါင်းများစွာကပင်လယ်ချမ်းပြင်ဖြစ်ခဲ့ပြီးတော့ဝေလငါးတွေငမန်းကြီးတွေမိချောင်းနဲ့တခြားရေနေတတ်တော်တွေနေထိုင်ခဲ့တာပါခင်ဗျာ
ကိုငင်းကြတဲ့မခင်ဖြူထွေးလို့စီစဉ်တက်ဆက်ပေးခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်ကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတလဲတင်ပြပေးပါဦးမယ်ခင်ဗျာအာရှခီးဒုတိယခီးတထောက်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံကိုဒီကနေ့တင်းငွေနေညနေမှာရောက်ရှိသွားပါတယ်တိုကျိုမြို့အပြင်ကယိုကိုတာလေတပ်စခန်းကိုရောက်ရှိခဲ့တာဖြစ်ပါတယ်။မနေ့ပြန်တနင်္လာနေ့မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ဂျပန်ဘုရင်တို့ကိုသမ္မတဘိုင်ဒန်တွေ့ဆုံမှာဖြစ်ပါတယ်။အင်္ဂါနေ့မှာတော့ကွက်လို့ခေါ်တဲ့ဩစတြေးလျ၊အိန္ဒိယ၊ဂျပန်နိုင်ငံတို့ပါဝင်တဲ့၄နိုင်ငံထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒီခီးစဉ်ဟာသူသမ္မတဖြစ်ပြီးတဲ့နောက်ပိုင်းဂျိုးဘိုင်ဒန်အနေနဲ့ပထမဦးဆုံးအာရှကိုတွေ့ရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာ။သမ္မတဂျိုးဘိုင်ဒန်ရဲ့၃ရက်ကြာတောင်ကိုရီးယားခီးစဉ်မှာဟွန်ဒေးကုမ္ပဏီကအမေရိကန်နိုင်ငံမှာ10ဘီလီယံတန်ဖိုးရှိမဲ့လျှက်စစ်ကားထုတ်လုပ်ရင်းနဲ့အဲ့ဒီလုပ်ငန်းနဲ့ဆက်နွယ်တဲ့နည်းပညာပိုင်းဆိုင်ရာရင်းနှီးမြှုပ်နှံမှုသဘောတူလိုက်ပါတယ်ခင်ဗျာယူကရိန်းလွှတ်တော်မှာပိုလန်သမ္မတအန်ဒရေဒူဒါကတင်းငွေနဲ့မှာမင်းကုန်းပြောကြားခြင်းအပြင်ရုရှားရဲ့ကျူကျော်စစ်ဆခဲ့ပြီးတဲ့နောက်ပိုင်းလွှတ်တော်မှာစကားပြောကြားတဲ့ပထမဦးဆုံးသောနိုင်ငံခြားခေါင်းဆောင်ဖြစ်လာခဲ့ပါတယ်ပိုလန်နိုင်ငံဟာယူကရိန်းဒုက္ခသည်နှစ်တန်းကျော်ကိုလက်ခံထားတာဖြစ်ပါတယ်ခင်ဗျာ။ဩစတြေးလျရဲ့မူဝါဒအပြောင်းလဲတွေကိုပြောဖို့ဂျပန်နိုင်ငံမှာကျင်းပမဲ့ကွက်ခေါ်လေးနိုင်ငံထိပ်သီးဆွေးနွေးပွဲကိုတက်ရောက်မဲ့အစီအစဉ်ရှိတယ်လို့အသစ်တက်လာမဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်ကတင်းငွေနေ့နေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Tenor နဲ့ TN1 တို့ဖြစ်ကြပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိမင်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice